ရုရှားတိုက်ခိုက်ခေါင်းဆောင်ဘော်ရစ်နမ်ဆော့အသက်ခံမှုနဲ့ပတ်သက်ပြီးတန်တရားရှိသူနှစ်ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရုရှားဖက်ဒရယ်လုံခြုံရေးဌာနအကြီးအကဲအလက်ဇန်ဒါဘော်နီကော့ဖ်ကနိုင်ငံပိုင်သတင်းဌာနကိုပြောကြားလိုက်ပါတယ်။မြောက်ဘက်ကော်ကီဆက်စ်ဒေသကအန်ဇော့ဘူဘာရှက်ဖ်နဲ့ဆာအာဒါဒရက်တို့နှစ်ဦးကိုဖမ်းဆီးလိုက်တာဖြစ်ကြောင်းဘော်နီကော့ဖ်ကပြောပေမဲ့တခြားအသေးစိတ်ကိုတော့ပြောမသွားပါဘူး။လွန်ခဲ့တဲ့တပတ်ကျော်ကနမ်ဆော့ကိုတနက်နဲ့ပြစ်ခဲ့သူဟာဒီနှစ်ဦးတည်းကဘသူဖြစ်တယ်ဆိုတာကတော့တခြားမသိရသေးပါဘူး။အခုလိုထိန်းသိမ်းမှုနဲ့ပတ်သက်ပြီးသမ္မတဗလာဒီမီယာပူတင်ကိုတင်ပြထားပြီးဖြစ်တယ်လို့ဘော်နီကော့ဖ်ကပြောပါရယ်။လွန်ခဲ့တဲ့ဖေဖော်ဝါရီ28ရက်နေ့တောက်ကြနေနှောင်းပိုင်းကကရမလင်နန်းတော်အနီးမော်စကိုမြစ်ကိုဖျက်ဆောက်ထားတဲ့တရားတစ်ခုပေါ်မှာနမ်ဆော့ဟာအမျိုးသမီးတဦးနဲ့အတူလမ်းလျှောက်နေတော့တနက်သမားအ ਨੇ ဆုံးတဦးကနမ်ဆော့ကိုလေ့ကျင့်ပစ်ခဲ့ပြီးဒီတရားကြောင့်နမ်ဆော့ကွယ်လွန်ခဲ့ပါတယ်။နမ်ဆော့ဟာစစ်ဆန့်ကျင်ရေးနဲ့ပူတင်ဆန့်ကျင်ရေးစုဝေးဘက်တစ်ခုကိုမော်စကိုမြို့တော်မှာဦးဆောင်လုပ်ဖို့အဲ့ဒီသတင်းပတ်အကူမှာစီစဉ်ထားတာပါ။ဒါပေမဲ့သူအသက်ခံရတဲ့အတွက်အမတ်တရဂွန်ဖြူအထိမ်းမှန်အနေနဲ့လူတွေထောင်ထောင်ချီးပြီးမော်စကိုမှာစုဝေးခဲ့ပါတယ်။နမ်ဆော့ပါရုရှားလူလူရဲ့အခွင့်အရေးအတွက်မနာမနေလှုံ့ဆော်စည်းရုံးသူဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရခင်ဗျာ။